အကျိတ်နဲ့ရှင်ပြိုင်နေရတဲ့အစ္စရေးရွေးကောက်ပွဲမှာအဓိကအတိုက်ခံဖြစ်တဲ့အပြာနဲ့အဖြူပါတီခေါင်းဆောင်ဘန်နီဂန့်စ်ကသူတို့ရှုံးတာကိုလက်ခံလိုက်တဲ့အတွက်လက်ရှိဝန်ကြီးချုပ်နက်တန်ညာဟုဟာပြင်းစမအကျိတ်တက်တန်းကိုဆက်လက်ထမ်းဆောင်ဖို့လုပ်နေပါပြီ။မဲအားလုံးရဲ့69ရာခိုင်နှုန်းရေးတွေ့ပြီးချိန်မှာနက်တန်ညာဟုရဲ့လီကုတ်ပါတီနဲ့ကာကွယ်ရေးဦးစီးချုပ်ဟောင်းဘူဂျိုကြီးဘန်နီတို့ရဲ့ဒီအပြာနဲ့အဖြူပါတီတို့ကနေပြီးတော့ကနက်ဆက်လွတ်တော်အမတ်နေရာ120မှာ35နေရာစီနဲ့မဲကြီးအတွက်တူညီနေပေမဲ့နက်တန်ညာဟုအပါအဝင်လက်ရရင်ပါတီအုပ်စုကစုစုပေါင်း65နေရာရတဲ့အတွက်မဲအပြတ်နဲ့အနိုင်ရတာဖြစ်ပါတယ်ဒီအကြောင်း VOA သတင်းတော့ Linda Grasting ရဲ့သတင်းကိုဒေါခင်မျိုးသက်ကပြောပြမှာပါ
ဣသရေလမှာ1996ခုနှစ်ကစပြီးဝန်ကြီးချုပ်တာဝန်ထမ်းဆောင်ခဲ့တဲ့အသက်69နှစ်ရှိပြီဖြစ်တဲ့လက်ရှိဝန်ကြီးချုပ်ဘန်ဂျမင်နန်တန်ယာဟုဟာသူ့ရဲ့ Likud Party ဌာနချုပ်မှာအောင်ပွဲခံမိန့်ခွန်းကိုပြောကြားခဲ့ပါတယ်
။အနည်းမေအိုဒစ်ဂတ
်ဣသရေလပြည်သူတွေကကျွန်တော်ကိုပြင်းစမအကျဉ်ထပ်ပြီးရွေးချယ်တဲ့အတွက်စိတ်ကိုဝန်သာပါတယ်။ထောက်ခံမှုကလည်းပူများပါတယ်
။သူ့ကိုစိန်ခေါ်သူကာကွယ်ဦးစီးချုပ်ပေါင်းဘန်နီဂန့်စ်နဲ့သူ့ရဲ့အပြာနဲ့အဖြူပါတီဟာအစပိုင်းမှာအနိုင်ရနေပေမဲ့ဗိုလ်တပူးနေမှာတော့မျှော်လင့်ချက်တွေမှေးမှိန်ခဲ့ရပါတယ်။ Gens ကသူတို့ရဲ့အပြာနဲ့အဖြူပါတီဟာတကယ်အပြောင်းလဲပြက်ဖြစ်အောင်ထူထောင်ထားတာဖြစ်ကြောင်းအစ္စရေးပြည်သူတွေရဲ့ဆုံးဖြတ်ချက်ကိုသူတို့လေးစားပါကြောင်းဗိုလ်တပူးနေမှာကြေညာချက်ထုတ်ပြန်ပြောဆိုခဲ့တာပါ။လွှတ်တော်အမတ်နေရာ120မှာပါတီနှစ်ဆလုံးကအမတ်နေရာ35နေရာစီရထားတာဖြစ်ပေမဲ့နန်တန်ယာဟုကိုထောက်ခံတဲ့ဘာသာရေးနဲ့လက်ရရင်အဖွဲ့ကရင်စီဘဟုလဝဲရင်ပါတီထက်ပိုးပြီးအားကောင်းနေတာဖြစ်ပါတယ်။ဂျေရုဆလင်ကလမ်းမတွေပေါ်မှာတော့ရည်ရွယ်ချက်အမျိုးမျိုးနဲ့မဲပြီးသူတွေကိုတွေ့ရပါတယ်။နန်တန်ယာဟုကိုလှိုက်လှိုက်လှဲလှဲထောက်ခံသူကတော့ Alfred Richard Abergil ပါ
Rock baby only baby
ကျမကတော့ baby မှ baby ပါပဲ။သူကဘယ်သူ့ကိုမှဆိုခွဲခြားပြီးတော့မဆက်ဆံအောင် Arab ပဲဖြစ်ဖြစ်ဘယ်ဂျူးပဲဖြစ်ဖြစ်အားလုံးဟာလူသားတွေပဲတဲ့။ baby ကိုပဲသဘောကျတယ်။သူကအကောင်းဆုံးပါပဲရှင်။
အပြောင်းအလဲတွေလုပ်ဖို့အထင်တန်ပြီလို့ယုံကြည်သူကတော့ဗိုလ်ချုပ်ကြီးဟောင်းဂန့်စ်ကိုထောက်ခံသူကာလီလာစလိုလန်ဖြစ်ပါတယ
် I voted for blue and white Kaholavan because I think that Israel needs a change of leadership and some new politicians
ကျွန်မကအပြားနဲ့ဖြူပါတီကကာချိုလဗန်ကိုမဲပေးပါတယ်တကယ်တော့ခေါင်းဆောင်တဲ့နိုင်ငံရေးဓမ္မအသစ်တွေနဲ့အစ္စရေးနိုင်ငံပြောင်းလဲဖို့ကလိုနေပါပြီအခုတော့လယ်ဝဲစွန်းရောက်သူတွေလက်ရာစွန်းရောက်သူတွေနဲ့နိုင်ငံနှစ်ချမ်းကွဲနေတာမို့ဘယ်ဘက်မှမရင်အောင်ပြန်လုပ်ဖို့အချိန်ရောက်ပြီလို့ထင်ကြောင်းပြောသွားတာပါ။လက်ဝဲရင်းပါတီကိုထောက်ခံတဲ့ Debbie Washman ကလည်းဝန်ကြီးချုပ်နန်တန်ယာဟုကိုမလိုလားပါဘူး
။ I voted for Merit which is a left-wing party that has the loud
ကျွန်မကတော့လက်ဝဲရင်းပါတီက Merit ကိုမဲပေးပါတယ်။သူတို့ကဣသရေးနိုင်ငံမှာဒီမိုကရေစီခိုင်မြဲအောင်လူသားဆန်ဆန်ထုတ်ပြောတဲ့ပါတီပါ။ Mr. Netanyahu ကိုလည်းဝန်ကြီးချုပ်ရာထူးဆက်မယူစေချင်ဘူး။
ဒါပေမဲ့သူ့ဆန္ဒမပြေပါဘူးဣသရေလပြည်သူတွေကသူတို့ယုံကြည်တဲ့သူဘသူဆိုတာကိုမဲပေးပြသခဲ့ကြတယ်လို့ Jerusalem Post နိုင်ငံတကာရေးရာက Editor Leah Collins ကပြောပါတယ
် I think it's a vote of confidence in the sense of saying we are in a relatively good place the economy is in a relatively good situation
အခုမဲပေးပွဲမှာယုံကြည်မှုမဲရရတဲ့သဘောပါကျမတို့အခြေအနေကစီးပွားရေးကအစဒါပဲပြပြကောင်းနေတယ်တန်တမန်ရေးမှလည်းခံမှန်းထားတော့ဆိုးဆိုးကြောရရနဲ့ရင်မဆိုင်ခဲ့ရအောင်ဒါကြောင့်ယုံကြည်မှုကရတဲ့မဲမလို့နတန်ယာဟုလည်းပြောသွားမှာပ
ါ Jerusalem Post Magazine Editor Steve Lindy ကလည်းဒီရွေးကောက်ပွဲကလက်ရှိနိုင်ငံရေးအခြေအနေကိုမီးမောင်းထိုးပြခဲ့တယ်လို့သုံးသပ်ပါတယ
် In essence it's a vote of confidence in Prime Minister Netanyahu and in his ability to continue
ဘောကတော့ဝန်ကြီးချုပ်နတန်ယာဟုကယုံကြည်မှုမဲတွေပေးတယ်ဆိုတာပြနေပါတယ်သူဟာဒီနိုင်ငံကိုအနည်းဆုံးနောက်ထပ်နှစ်အနည်းငယ်ထပ်ပြီးဦးဆောင်နိုင်စွမ်းရှိသေးတာကိုပြနေပါတယ်နောက်ရွေးကောက်ပွဲဘရော့ကျင်းပမယ်ဆိုတာဘယ်သူမှမသိပေမဲ့တေချာတာကတော့သူဟာ35ချိန်မြောက်ဣသရေးအစိုးရကိုဦးဆောင်မှာဖြစ်တယ်လို့ဣသရေးသမိုင်းမှာတက်တန်းအစီအစဉ်ဝန်ကြီးချုပ်လည်းဖြစ်လာဖို့တေချာပါတယ
်ဣသရေးနိုင်ငံမှာနောက်ထပ်ပေါ်ပေါက်လာမယ်နန်တန်ယာဟုရဲ့အစိုးရတက်ကတော့အရင်အစိုးရနဲ့တိတ်ကွာဖို့တော့မရှိလာပါဘူး